ကချင်ဝန်ကြီးနဲ့ရဲတပ်ဖွဲ့ဝင်တချို့ကိုကချင်တပ်ဖက်ကခိတထိန်သိမ်းလိုက်ပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ထဲမှာကချင်လူမျိုးရေးတပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပါတယ်။တိုက်ပွဲကြားပိတ်မိနေတဲ့ရွာသားတွေကိုတွားကယ်ထုတ်ဖို့ကြိုးစားတဲ့ကယ်ဆယ်ရေးရင်နှန်းတွေကိုမြန်မာစစ်တပ်ဖက်ကတွားခွင့်မပြုဘဲပိတ်ထားတဲ့အတွက်စစ်ဘေးဒဏ်သင့်ဒေသခံပြည်သူတွေကိုကယ်ဆယ်ရေးအခက်တွေ့နေရပါတယ်။မငြိမ်းချမ်းနိုင်နေတဲ့ကချင်ပြည်နယ်ထဲကတကြော့ပြန်စီရင်တင်းမာမှုတွေရဲ့နောက်ဆုံးအခြေအနေကိုတော့မဆုမုံကဆက်ပြောပြပေးမှာပါ။
ပြည်ခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကကချင်လူမျိုးရေးတပ်ဖွဲ့ KIA တပ်မဟာနှစ်လက်အောက်ခံတရင်6တပ်ဖွဲ့နဲ့အစိုးရတပ်ဖွဲ့တွေကချင်ပြည်နယ်ဖားကတ်မြို့နယ်ဂွေခါနမ်းမော်ဘန်းမှာတိုက်ပွဲဖြစ်ခဲ့တာပါဇန်နဝါရီလ14ရက်နေ့ကကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးကမန်တူနော်နောက်ပြီးတော့သူ့ရဲ့လမ်းကြောင်းလုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးကိုကချင်လူမျိုးရေးတပ် KIA ရဲ့တရင်6ကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာစစ်ရေးတင်းမာမှုတွေဖြစ်လာတာပါကချင်ပြည်နယ်အတွင်းမှာဇက်တိုက်ဆိုသလိုဖြစ်လာနေတဲ့စစ်ရေးအခြေအနေတွေနဲ့ပတ်သက်လို့ကချင်လူမျိုးရေးအဖွဲ့ KIO ရဲ့ဗဟိုကော်မတီဝင်ဦးတွဲပီစာက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ဆင်းရဲရဲ့မှာတိုင်းရင်းချောက်ကိုလာသိင်းတယ်လာတိုက်တယ်နောက်တန်ဟာတိပတ်တော်ခရိုင်ပေါ့တော်ခရိုင်ကျွန်တော်တို့ KIA တိုင်းရင်းခနစ်စခန်းတစ်ခုကိုလည်းသူလာသိင်းလိုက်တယ်ဇန်နဝါရီ15ရက်မှာဆန်အောင်ပါလီကိုဥပမာတက်တယ်လာသိင်းလိုက်တာလာတင်းလိုက်တော့ဒီဓမ္မဆရာတွေကအယူအရတွေကိုဟာကန်လောင်ခံဖို့ကိုအခေါ်တော်ဘူးသူတို့ကအစီအစဉ်ရှိတယ်တဲ့ဒါနဲ့ဒီဓမ္မသက်တွေကခွင့်မပြုဘူးပေါ့
ဖားကတ်မြို့နယ်တွေကအောင်ပါလီကျေးရွာတဝိုက်မှာစစ်တပ်ဘက်ကနေရာယူပြီးတော့တိုက်နေတဲ့အတွက်ကချင်တပ်နဲ့မြန်မာစစ်တပ်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြားရွာသားတွေကပိတ်မိနေကြပါတယ်ဒီလိုမျိုးဒုက္ခရောက်နေတဲ့ရွာသားတွေကိုကားတွေနဲ့သွားပြီးတော့ကယ်ဖို့ဖားကတ်မြို့ကနေပြီးတော့ဘာသာရေးလူမှုရေးအဖွဲ့တွေကစ조사တာကိုမြန်မာတပ်ဘက်ကခွင့်မပြုဘူးဖြစ်နေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစားကြီးကပြောပြပါတယ်
เราปิดทาร์ฟที่ตัวเกษตรผู้คู่ที่ปาราเลียคว้าสีในงานเย็บปาร์ตี้อ่ะสาวชีเนี่ยไอ้เราก็เกทุกผู้อ่ะเด็กก้าเดียคู่ก็ยานเนี่ยชีวิตตั้งจริงแต่แม้คู่สุดท้ายก็ลงว่าคนไม่พิบูรณ์เกทุกผู้เลยไอ้เราบ้าจังเดี๋ยวพี่เดี๋ยวสุดละพอที่ไอ้มาชีเนี่ยปีตัวนี้ชีดูเช่นว่าแกเอาก็ลามไปปิดผู้สุดละขันยูเช่นเนี่ยกาบาบอกว่าเดี๋ยวจะขันบุษันเนี่ยคู่ไอ้อยู่อ่ะก็ติ้งทาร์ฟที่ตัวไอ้เนี่ยลงว่าก็คนไม่พิบูรณ์ไอ้เนี่ยปีตัวอ่ะเป็นထွက်ဖို့တော့နော်အဲ့ဒါကြောင့်အခုကပုံစံတမျိုးဖြစ်နေပြီဖက်ကန်ကပြည်သူတွေကကားရာနဲ့ခြေပြီးတပိတ်မောက်တဲ့ပုံစံပေါ့နော်မရမကအဲ့တက်ပွဲဖြစ်တဲ့နေရာကိုပြန်ပြည်သူကိုကေထုတ်ဖို့အခုရင်အားပြတဲ့အနေနဲ့လုပ်တော့မှာအခုတန်းစီနေပြီသူတို့ကားတယ်ခွင့်ပြုပြုပြုပါတော့ဒီညတကောင်အကြာနဲ့ပါအားတော့ကအခုကားနဲ့တန်းစီပြီအားလုံးစီစီနေပြီကိုရတယ်
ဖားကတ်ဒေသခံအမျိုးသမီးတူကလည်းဒေသရင်းမှာမတီမငိမ်ဖြစ်နေတာဟာလုံခြုံရေးအရာစိုးရင်စရာဖြစ်နေပြီးတော့ဒုက္ခသည်တွေကိုဖားကတ်ဒေသခံတွေကကူညီကယ်တင်ပေးဖို့ကြိုးစားနေတဲ့အကြောင်းအခုလိုပြောပြပါရစေ
။တွားခိုက်မှုဟိုမှာဆန်ခါမှာပဲကားတွေတန်းစီထားတဲ့တရ155စီစလုံးတန်းစီထားတယ်တဲ့မပြန်လာသေးဘူးပေါ့ညလည်းမတွားခိုက်ရင်နေထားမှလို့ပြောတော့ကံစည်းတဲ့ကိုတွားလာချင်းအဲ့မှာဒုက္ခတွေကိုတက်ကြုံမယ်ဆိုမှပုံမှန်မင်းနဲ့တွားလာချင်
းကားလမ်းကိုဖြတ်တန်းခွေမပြုတဲ့အတွက်ဒေသခံတွေရဲ့တွားလာရေးခက်ခဲတယ်လို့စစ်ဘေးဒဏ်သင့်ပြည်သူတွေစီအကူအညီတွေပေးဖို့အရေးကလည်းအခက်တွေ့နေတာဖြစ်ပါတယ်ဒါပေမဲ့လို့ဖားကန့်ဒေသခံတွေရာနဲ့ချီဆူဝေးပြီးတော့ပိတ်မိနေတဲ့ရွာသားတွေကိုတွားပြီးတော့ကယ်တင်နိုင်မှုအရေးတာဝန်ရှိတဲ့သူတွေကိုဆက်ပြီးတော့တောင်းဆိုနေကြတဲ့အကြောင်းကချင်ပြည်သူတွေကိုကူညီပေးနေတဲ့ကိုစားကြီးကပြောပြပါတယ
်အခုအဲ့မှာလူဦးရေဒေသခံကတထောင်ကျော်တော်ဝင်ကျင်တော့ရှိမယ်ဒါပေမဲ့ပင်ကလက်လုလက်စားလည်းအများရှိတယ်အာရခိုင်ရောရှမ်းရောပမာရောအများလည်းအမှပိတ်နေတယ်ဒီအောင်ပါလေကကျော်ဆွေးသွေးမော်ဟောတိုင်းကောင်ကကျေးရွာပေါ့နော်ကင်စီဟောဆိုတဲ့ရွာရှိတယ်နော်ပြီးရွာတွေအများပါသုံးရွာတော့ရှိတယ်ပေါ့စာဒီဒီအဲ့မှာရှိတဲ့ကထောင်ချီပြီးရှိတဲ့သူတွေကနော်ဒီ2000 3000လောက်ရှိမယ်အားလုံးပေါင်းကကြည်ရတဲ့အားလုံးကြောင့်ပိတ်နေတယ်မရမကကဲထုတ်မယ်ဆိုရင်အပြတဲ့အနေနဲ့ပုံစံနဲ့အခုကလူတွေအများပဲနော်ချီတက်နေလို့အဲ့ဒီကားနဲ့အခုကဒီကားတွေစုဆောင်နေသေးပေါ့နော
်အခုနောက်ဆုံးအခြေအနေကတော့ကချင်ပြည်နယ်ဝန်ကြီးကိုဆက်ပြီးတော့ထွက်ခွာခွင့်ပြုပေမဲ့လမ်းကြောင်းလုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးကိုတော့ကချင်တပ်ဖက်ကဆက်ဖမ်းထားဆဲဖြစ်လို့ထိန်းသိမ်းထားသူတွေကိုအ мян ဆုံးပြန်လွှဲပြောင်းပြီးကချင်ပဋိပက္ခဖြည့်ဆွင်ရေးငြိမ်းချမ်းရေးအဖွဲ့နဲ့မြကြီးနားမြို့ကနီးပညာဆိုင်ရာအကြံပေးအဖွဲ့တို့ကညှိနှိုင်းဖြည့်ဆွင်ပေးနေတယ်လို့မြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေပါတယ်လို့မြန်မာပြန်ကြားရေးဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်